အစ္စရေးနဲ့ဟာမတ်စ်ကတော့အချင်းသားလဲလှယ်မှုတတိယအကြိမ်ပြုလုပ်ခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စ်ကြားအဖြစ်ခဲ့စေသဘောတူညီမှုရဖမ်းဆီးထားတဲ့တစ္ဆကံတွေနဲ့အချင်းသားတွေကိုဒီနေ့လဲလှယ်ခဲ့ကြပြီးအစ္စရေး၃ယောက်နဲ့နိုင်ငံခြားသား၅ယောက်ပါဝင်တစ္ဆကံ၈ယောက်ပြန်လွတ်လာခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်တပ်အကန်ဘာရှာကိုဂါဇာမြောက်ပိုင်းဂျဘလီယာဒုက္ခသည်စခန်းကချက်ချင်းညီဖွဲ့ကိုပြန်လွတ်ပေးလိုက်ပြီးအဲ့ဒီကနေတဆင့်သူမဟာအစ္စရေးမှာရှိတဲ့မိသားစုတွေစီကိုပြန်ရောက်လာခဲ့ပါတယ်။ရန်သူတွေရဲ့လက်ထဲမှာ482ရက်ကြာဖမ်းခံပြီးတဲ့နောက်အဂမ်ဟာသူတို့စီကိုပြန်အောင်လာခဲ့ပြီဖြစ်တယ်လို့မိသားစုကအချင်းချင်းထဲမှာပြောထားပါတယ်။အဲဒီနောက်နိုင်ပိုင်းကြာမှာပဲအစ္စရေးနှစ်ယောက်နဲ့နိုင်ငံသား5ယောက်ကိုနိုင်ငံတကာချက်ချင်းနေဖွဲ့ကိုလွှဲပြောင်းပေးလိုက်ပြီးတော့အဲဒီကနေအစ္စရေးတပ်ဖွဲ့တွေစီကိုပို့ဆောင်ပေးနေပြီလို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီလွှတ်ပေးလိုက်တဲ့အထက်ထိုင်းနိုင်ငံသား5ယောက်ပါမယ်လို့မျှော်လင့်ထားပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်းအချင်းသား130ကိုဒီနေ့ပြန်လွှတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ